မြန်မာနိုင်ငံရဲ့နေဆက်ချင်းထိဆက်နေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်တွေကဒေသခံအာဏာပိုင်တွေကသူတို့နိုင်ငံမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေလက်နက်ကင်ဆောင်ထားတာရှိရင်အနှံ့မှုအမိန့်ထုတ်လိုက်ပါတယ်မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပကတွေကြောင့်တရုတ်နိုင်ငံတွင်းကိုလက်နက်တွေအလုံးရင်းနဲ့ဝင်ရောက်လာနေပြီးနေဆက်ဒေသမှာနေထိုင်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့လက်နက်တွေလာရောက်အနှံ့ကြဖို့ယူနန်ပြည်နယ်လင်ကန်ဒေသခံအစိုးရကအမိန့်ထုတ်ပြန်တာဖြစ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီအဖွဲ့ Global Times သတင်းစာကဒီကနေ့ဖော်ပြလိုက်တာပါအွန်လိုင်းမှာထုတ်ပြန်ထားတဲ့ကြေညာချက်နဲ့ပတ်သက်လို့ဒေသခံရဲတပ်ဖွဲ့ကလည်းအတည်ပြုကြောင်းသတင်းကဖော်ပြပါရယ်လက်နက်အနှံ့တွေကိုအာဏာပိုင်တွေစုငွေချင်းမှဖြစ်ပြီး rifle တစ်လက်ကိုတရုတ်ရန်ငွေ900ပစ္စတိုတနက်တစ်လက်နဲ့လက်ပြုံတစ်လုံးစီကိုရန်ငွေ200ကြည်တရောင်းကိုတော့2ရန်ပေးမှဖြစ်တယ်လို့လည်းဆိုပါရယ်ရှမ်းပြည်မြောက်ပိုင်းဒေသမှာမကြသေးရင်တော့တိုင်းဒေသလက်နက်ကင်အဖွဲ့နဲ့လက်နက်ကင်တပ်ဖွဲ့တွေကြောင့်ဒေသခံတွေမြန်မာနိုင်ငံထဲမှာသာမကတရုတ်နိုင်ငံနဲ့အထိပါဖျက်ပြေးတိတ်ရှောင်နေရချိန်မှာပဲဒေသခံတရုတ်အာဏာပိုင်ရဲ့ညွန့်ကြားချက်ထွက်ပေါ်လာတာပါမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့ MNDAA ကိုကန်တပ်ဖွဲ့ကတရုတ်စိုးရပိုင်စစ်ကြောရေးဘဏ်မှာပွင့်လှစ်ထားတဲ့ဘန်းစင်းကိုပိတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲလက်နက်အနှံ့မှုသတင်းထွက်လာတာလည်းဖြစ်ပါတယ်မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ကိုကန်တပ်ဖွဲ့ရဲ့ဘန်းစင်းကိုတရုတ်နိုင်ငံကပိတ်လိုက်တာနိုင်ငံခြားနိုင်ငံခြားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေရလဒ်ဖြစ်တဲ့အကြောင်း VOE ကိုပြောဆိုထားပါတယ်